သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါဆောမရှင်များရှင်နေ့ April 30ရက်ဘုံထူးနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကဒေရိုအောင်ပါဒီနေ့အတွက်ထိတ်တန့်သတင်းများရွေးကောက်ပွဲ2025သတင်း Australian ရွေးကောက်ပွဲ Commission AEC သည်ယခုစနေနေ့တွင်ကျင်းပမယ့် Federal ရွေးကောက်ပွဲတွင်ပြပဝင်ရောက်ဆွဖက်ခြင်းခံရမည်ကိုစိုးရိမ်မှုများကြားတွင်၎င်းရဲ့ Integrity Task Force အဖွဲ့ထံဗီဒီယိုတစ်ခုကိုကိုးကားပေးပို့ထားတယ်လို့ဆိုပါတယ်ဗီဒီယိုထဲမှာ Monique Ryan တီရှပ်များဝတ်ဆင်ထားတဲ့လူနှုတ်ဦးသည်တရုတ်ကွန်မြူနစ်ပါတီရဲ့ပြပဝင်ရောက်ဆွဖက်မှုလုံဆောင်မှုနဲ့သမိုင်းဝင်ဆက်ဆက်နေတဲ့အသိုင်းအဝိုင်းအဖွဲ့အစည်းတစ်ခုက၎င်းတို့အားစိမ့်ပြရအမတ်ကိုမဲပေးရန်ပြောကြားခဲ့တာကိုဗီဒီယိုမှာဖော်ပြထားပါတယ်။ AEC ရဲ့ပြောရေးဆိုခွင့်ရှိသူက agency သည်၎င်းအား April 28ရက်နေ့တွင်ပုံနှိပ်ထုတ်ဝေဖြန့်ချီသည့်ဗီဒီယိုဖိုင်ကိုသိရှိလာပြီးပြန်လည်သုံးသပ်မှုကိုစတင်ခဲ့ကြောင်းပြောဆိုပါတယ်။ရွေးကောက်ပွဲ2025ခုနှစ်ယူကရိန်းနဲ့ပတ်သက်လို့ဆန္ဒပြပွဲကိုလီရှင်းအဖွဲ့ရဲ့ယူကရိန်းမူဝါဒကိုစန့်ကျင်ကန့်ကွက်သည့်သမ္မတများကထိုင်ကိုများကိုပိတ်ဆို့ထားသောကြောင့်သတင်းစာရှင်းလင်းပွဲကိုအတိုက်ခံခေါင်းဆောင်ပီတာဒန်တန်ကဖျက်သိမ်းလိုက်ရပါတယ်။မစ္စတာဒန်တန်သည်ယူဆော့ဝေးဆောက်ကိုရှိဂီလ်မောမဲဆန္ဒနယ်မြေတွင်လိုကယ်ဂျူနီယာရာဂ်ဘီလီဂ်တီးမ်အတွက်ရန်ပုံငွေချေညာခြင်းတစ်ခုပြုလုပ်ရန်အတွက်လှုပ်ဆောင်နေစဉ် hazmat suit ဝတ်ဆင်ထားသော union ဖွဲ့ဝင်၃ဦးမှအနောက်ရှက်ဗေဒါခံရပြီး radiation နဲ့ပတ်သက်သောသတိပေးချက်များကိုလောင်ပြောင်မှုများဖြင့်စတင်ကြွေးကြော်ခဲ့ကြပါသည်ဒေသခံပြည်တော်ကောင်စီဝင်တဦးကကျောင်းကကလေးတွေကို go away we don't want you here ဆိုပြီးစံတပ်ပြသူတွေကအော်ပြောပြီးမငြိမ်မသက်ဖြစ်အောင်တွန်းအားပေးခဲ့ပါသည်ပါကြောင့်ဒီလိုလောက်ရတာလဲလို့မေးတဲ့အခါ Shoal Haven မြို့တော်ကောင်စီဝင် Selena Cleansing ကစံတာပြမှုစိတ်ပျက်စရာကောင်းတယ်လို့ SPS ကိုပြောဆိုပါတယ်။ Gilmore မဲနေမည်သည်အလွန်တင်းကျပ်သောမဲနေမည်ဖြစ်ပြီး Labor Party က 3.2 ရာခိုင်နှုန်းသို့မဟုတ် 3.83 ပဲဖြစ်ကပ်ပြီးအနိုင်ရထားတဲ့မဲနေမည်တစ်ခုဖြစ်ပါတယ်။လူသွားအစ်စ်ပြန်ပေါက်ဆေးကိုငားနဲ့တွင်ထုတ်နိုင်ွယ်ရှိဟုဆိုလူသားများကိုအယိုးများကျိုးသွားသောအခါအယိုးကအလိုလိုပြန်ဆက်သွားနိုင်တော်လဲသွားကျိုးသွားတဲ့အခါပြန်မပေါက်တော့ပါဘူးဒါကြောင့်ကဘာတဝမ်းမှလူသားပေါက်များစွာသည်သွားမရှိသည့်သို့မဟုတ်သွားကျိုးသည့်အခြေအနေတစ်မျိုးမျိုးကိုကြုံတွေ့ခံစားနေကြပါတယ်ယခုကဂျပန်နိုင်ငံမှသုတေသီများသည့်သွားပြန်ပေါက်ဆေးနိုင်တဲ့အလားအလာကောင်းသောဆေးကိုလူသားများတွင်စံတမှုများလှုပ်ဆောင်ရရှိပါတယ်။ထိုစံတမှုအောင်မြင်ခဲ့ပါကအဆိုပါဆေးကိုသွားကျိုးသွားမရှိတော့တဲ့အခြေအနေအားလုံးအတွက်2030နှစ်ပြည့်ဝမ်းကျင်တွင်ထောက်လုပ်နိုင်မယ်လို့သုတေသီများကမျှော်လင့်နေပါတယ်။သို့သောသွားသည်အယိုးနဲ့မတူပါဘူး။သွားနဲ့အယိုးဖွဲ့စည်းထားသောဖြစ်စည်းတချို့မှာတူညီကြပြီးသွားသည်သွားချွေလာရဲ့အကာအကွယ်ပေးမှုကြောင့်လူခန္ဓာကိုယ်တွင်အမာကျော်ဆုံးအစိတ်ပိုင်းတစ်ခုဖြစ်ပါတယ်။သူတို့သွားများသည်အလိုလိုပြန်လဲကုစားပြီးအစ်စ်ပြန်ပေါက်နိုင်စွာမရှိပါဘူးအဆိုပါအချိန်နေသည်မြချာခင်မှာအပြောင်းလဲရှိလာနိုင်တယ်လို့ဆိုပါတယ်ဂျပန်နိုင်ငံမှာသူတေးသည်များသည်သွားများကိုအစ်စ်ပြန်ပေါက်စေရန်အလားအလာကောင်းသည့်ဆေးတစ်မျိုးကိုစမ်းသပ်မှုများလုပ်ဆောင်ရရှိရာလူသားများတွင်စမ်းသပ်မှုကို2024ခုနှစ်စက်တင်ဘာလထဲကစတင်ခဲ့ပါတယ်စတလာကြာအဆိုပါလေးလာမှုသည်သွားတစ်ချောင်းထက်မနည်းကျိုးထားသောအသက်30မှ64နှစ်ကြာအမျိုးသားအယောက်30ကိုအဓိကထားလေးလာသွားတာဖြစ်ပါれရင်းစေးရအာနိသင်နဲ့ဘေးကင်းမှုကိုစမ်းသပ်ရန်အကျိုးစေးဖြစ်ထိုးနှံသွားမှာဖြစ်ပါれယခင်ကတရိတ်ဆန်များကိုစမ်းသပ်ရာတွင်ဘေးထွက်ဆိုးကျိုးမရှိကြောင်းတွေးရှိခဲ့တယ်လို့၎င်းကပြောဆိုပါれဖမအကိုအမြင့်ဆုံးအသက်သွင်းရန်အမေရိကန်လွှတ်တော်အမတ်များကတွန်းအားပေး အမေရိကန်စူဟာကဒီပြူပြဋ္ဌာန်းပြီးဖြစ်တဲ့မြန်မာပြည်ဆိုင်ရာဥပဒေဘာမာအက်ကိုအစောတည်းအသက်သွင်းပြီးမြန်မာပြည်သူတွေကိုအကူအညီပေးနိုင်မှုအမေရိကန်လွှတ်တော်မတ်တွေကသမ္မတဒေါ်နယ်ထရမ့်အစိုးရကိုတွန်းအားပေးနေပါတယ်Burma Research Institute ကစီစဉ်တဲ့ American Senate and Madre နဲ့ Korean ဘာသာရေးခေါင်းဆောင်တွေရဲ့မြန်မာရေးပေါ်အမြင်သဘောထားပေါင်းဆက်ရှင်းလင်းပွဲကို April 28ရက်နေ့မွန်းလွယ်ပိုင်းက American လွှတ်တော်နိုင်ငံတကာရေးရကော်မတီစီဝေးခန့်မှမှာပြုလုပ်ခဲ့ပါတယ်စစ်ကောင်စီကမီလီယံလှုပ်ပြီးချိန်မာတော့လေကြောင်းတိုက်ခတ်မှုတွေမရက်ပဲထိုးစစ်ဆင်နေတာဘာသာရေးအဆောက်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်တာစတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအမေရိကန်တွတ်တော်မတ်တွေကသူတို့ရဲ့အစိုးရအပေါ်တွန်းအားပေးဆောင်ရွက်နေတာကိုလည်းရှင်းလင်းပြောဆိုသွားပါတယ်။နေ့စဉ်သတင်းတို့ News Flash များပုံမူချသည့် SBS Language Podcast ကိုကြားရောက်ကြည့်ရှုပါ။လို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ။
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ